ရုရှားတွေသိမ်းပိုက်လိုက်တဲ့ယူကရိန်းနိုင်ငံရဲ့မရီယူပေါမြို့ကနေမြို့သူမြို့သားတွေဟာနေ့လယ်12နာရီကနေစပြီးမြို့ကိုစွန့်ခွာထွက်ပြေးနေကြပြီဖြစ်ပါတယ်။ယူကရိန်းနဲ့ရုရှားတပ်တွေကြားယာယီအပြစ်ခတ်ရစဲရေးသဘောတူညီချက်အရအခုလိုထွက်ခွာခွင့်ရရှိခဲ့တာဖြစ်ပါတယ်။မနေ့စနေနေ့တုန်းကတော့ရုရှားတပ်တွေကပြစ်ခတ်နေခဲ့တဲ့အတွက်ပြည်သူတွေထွက်ခွာလို့မရခဲ့ကြပါဘူး။မရီယူပေါမြို့မှာလူဦးရေ4သိန်းကျော်ရှိပါတယ်။အဲ့ဒီမြို့မှာညဘူးချိန်ကရေခဲမှတ်သားသားလေးသာရှိပြီးလျှက်စစ်မီးတွေကလည်းပြတ်တောက်နေပါတယ်။ဆောင်ဝင်တွေဟာတယ်လီဖုန်းမီးနဲ့ပဲလူနာတွေကိုကြိရှိကူသနေရပါတယ်ဖုန်းလိုင်းတွေကလည်းပြတ်တောက်သွားတဲ့အတွက်ရေးပေါ်စိတ်ကူသရေးအဖွဲ့တွေနဲ့အဆက်အသွယ်ရဖို့ခက်ခဲဖြစ်နေပါတယ်အစားအစာနဲ့ရေလည်းပြတ်တောက်နေပါတယ်အဲ့ဒီမျိုးကိုရုရှားကသိမ်းပိုက်လိုက်တဲ့အတွက်ခရိုင်းမီးယားနဲ့ကုလန်ဆက်သွယ်လို့ရရှိသွားပါတယ်ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားကယူကရိန်းစီကနေ2014မှာသိမ်းယူခဲ့တာပါယူကရိန်းရဲ့ပင်လယ်ထွက်ပေါက်ကိုရုရှားကပိတ်ဆို့ဖြတ်တောက်လိုဟန်ရှိတယ်လို့သုံးသပ်ကြပါတယ်